Ukraine တပ်တွေဝင်ရောက်လာတာကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ Russia တောင်ပိုင်းက Kursk ဒေသမှာဒေသခံ 9,600 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တယ်လို့ Russia ဆိုတာဒေသဆိုင်ရာအရေးပေါ်ဝန်ကြီးဌာနကပြောပါတယ်။ Ukraine Russia နယ်စပ်မှာရှိတဲ့ Kursk ဒေသတွေကို Ukraine တပ်တွေဒီသတင်းပတ်တဲ့ဝင်ရောက်လာတာဖြစ်ပါတယ်။ထောင်နဲ့ချီတဲ့ Ukraine တပ်သားတွေဟာ Russia ပိုင်းနဲ့အတွင်းပိုင်း12မိုင်လောက်အထိကိုထိုးဖောက်ဝင်ရောက်လာတာဖြစ်ပြီးအဲ့ဒီမှာရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒါက2022ယူကရိန်းကိုရုရှားကျူးကျော်တဲ့စစ်ပွဲစခင်ကစပြီးတော့ရုရှားပိုင်းနဲ့ထင်းယူကရိန်းရဲ့အကြီးမားဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ဒီရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ဘေးလွတ်ရာကိုပြောင်းရွှေ့ရသူတွေခတ်စ်ဒေတာမြောက်ဖက်86မိုင်กว่าက Oriol မြို့ကိုရောက်လာတာပြသထားပါတယ်။နောက်ထုတ်ပြန်တဲ့ဗီဒီယိုတစ်ခုမှာတော့ခုလိုမှုလာရောက်သူတွေကိုစိတ်ပညာရှင်တွေကအကူအညီပေးနေတာကိုပြသထားတာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းယူကရိန်းတပ်တွေဟာရုရှားပိုင်းခတ်စ်ဒေသမှာထိုးစစ်ဆင်နေကြောင်းအတည်ပြုခဲ့ပြီးရှေ့တန်းချင်းတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။